AstraZeneca ဆေးဝါးထုတ်လုပ်ရေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးထိရောက်မှုရှိတယ်လို့တနင်္လာနေ့ကကြေညာလိုက်တာကြောင့်လောလောဆယ်မှာအလားအလာအကောင်းဆုံးကာကွယ်ဆေး၃မျိုးရှိပြီးဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကလည်း Moderna ကုမ္ပဏီကစမ်းသပ်နေတဲ့ကာကွယ်ဆေးနဲ့အတူ Pfizer နဲ့ BioNTech တို့ပူးတွဲစမ်းသပ်နေတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အတွက် American အစားအသောက်နဲ့ဆေးဝါးစီမံကုလရေးဌာန FDA ကနေအရေးပေါ်ခွင့်ပြုချက်တောင်းခံမယ်လို့ကြေညာထားပါတယ်။COVID-19 ကြောင့်ကမ္ဘာတဝန်းသေဆုံးသူ 1.4 သန်းနီးပါးရှိလာချိန်မှာဒီသတင်းတွေကြောင့်မျှော်လင့်ချက်တွေထွက်ပေါ်လာပြီးမြန်မာကွယ်စည်းတွေနဲ့ပတ်သက်ပြီးတော့ကုမ္ပဏီရဲ့သတင်းထုတ်ပြန်ချက်တွေကိုသာကြားသိရသေးပြီးအသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။အထူးသဖြင့်ဒီကွယ်စည်းတွေကဘယ်အသက်အရွယ်တွေမှာအထိရောက်ဆုံးလဲဆိုတာမသိရသေးသလိုဒီစည်းတွေကိုကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်တွေနဲ့စမ်းသပ်ထားတာလည်းမရှိသေးပါဘူး။ AstraZeneca ရဲ့စည်းကဈေးအပေါ်ဆုံးဖြစ်နိုင်ပြီးထိုးစည်းတစ်လုံးကို5ဒေါ်လာဝန်းကျင်ကျမယ်လို့ခန့်မှန်းထားပါတယ်။နိုင်ငံအစိုးရတွေကအဓိကဝယ်ယူသူတွေဖြစ်တာကြောင့်ဒီဆေးကိုဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံတွေကအများပြားမှာယူကြမယ်လို့ခန့်မှန်းထားပါတယ်။ဒီဆေးကုမ္ပဏီကထိုးဈေးပေါင်း 1.8 ဘီလီယံထုတ်လုပ်ဖို့သဘောတူညီချက်ရရှိထားပြီးဒီထဲမှာအိန္ဒိယဆေးကုမ္ပဏီ Serum Institute ကဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံတွေအတွက်ထုတ်လုပ်မဲ့ထိုးဈေး 1 ဘီလီယံပါဝင်မှာဖြစ်ပါတယ်။ကျန်တဲ့ဈေးနှမျိုးကဒေါ်လာ20ကနေ40အတွင်းကျမယ်လို့ခန့်မှန်းထားပါတယ်။ Pfizer ကုမ္ပဏီကဒီနှစ်ကုန်မှာထိုးဈေးတန်90ကိုကနဦးထုတ်လုပ်ပြီးနောက်နှစ်မှာထိုးဈေး 1.3 ဘီလီယံထုတ်လုပ်မှာဖြစ်ပါတယ်။ Moderna ကတော့ဒီနှစ်မှာ American ပြည်ထောင်စုရဲ့ထိုးဈေးတန်20ဖြန့်ဖြူဖို့နဲ့2021ခုနှစ်မှာတန်900ကနေ1ဘီလီယံအထိဖြန့်ဖြူသွားဖို့ရည်ရွယ်ထားပါတယ်ရှင်။